28ရက်မြောက်အာဆီယံထိပ်သီးညီလာခံကြီးတနင်္ဂနွေနေ့ကမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာပြီးဆုံးသွားခဲ့ပါပြီ။အဲ့ဒီထိပ်သီးညီလာခံမှာအာဆီယံစည်းလုံးညီညွတ်တဲ့စီးပွားရေးအတိုက်အဝန်းတရက်တရားဝင်ဖွဲ့စည်းနိုင်ခဲ့တာဖြစ်ပါတယ်။ဒါ့အပြင်ရွေးကောက်ပွဲအအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့မြန်မာသမ္မတဦးသိန်းစိန်ကလည်းချီးကျူးခဲ့ကြပါတယ်။အပြည့်စုံကိုဒေါ်လှလတန်းကတင်ပြပေးပါမယ်။
မလေးရှားနိုင်ငံကတာဝန်ယူကျင်းပခဲ့တဲ့အာဆီယံထိပ်သီးညီလာခံကြီးတင်းနေနေ့ကပြီးဆုံးခဲ့ရမှာအာဆီယံစီးပွားရေးတိုင်ဝမ် AEC ကိုထူထောင်ဖို့ရှင်းနစ်ကြကြိုးပမ်းရမှာရလဒ်တစ်ခုပေါ်ထွက်လာတာတွေ့ရပါတယ်။အာဆီယံမှာစီးပွားရေးအင်အားကြီးတရုတ်နဲ့အိန္ဒိယတို့ကိုရှင်ပြိုင်ဖို့အပြင်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမတူကွဲပြားတဲ့စီးပွားရေးနဲ့နိုင်ငံရေးအခြေအနေတွေပိုမိုတဟဇတဖြစ်ဖို့လည်းရည်ရွယ်ခဲ့တာဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်ကထိပ်သီးညီလာခံနောက်ဆုံးညပြောကြားတဲ့မိကုံးမှာ
Our aim is to build an outward looking community
ကျွန်တော်တို့ရဲ့ရည်ရွယ်ချက်ကတာဝန်သိပြီးအပြုသဘောဆောင်တဲ့အခန်းကဏ္ဍကပါဝင်မဲ့တိုးတက်တဲ့လူအဖွဲ့အစည်းတရဖန်တီးရေးပါပဲခံနိုင်ရည်ရှိပြီးငြင်းငြမ်းလုံခြုံတဲ့အပြင်ကိုယ်နိုင်ငံသားတွေရဲ့လူအပ်မှုတွေကိုလည်းဖြည့်ဆည်းပေးဖို့ဖြစ်ပါတယ်တရားဥပဒေစိုးမိုးမှုတရားမျှတမှုတီးခတ်မှုနဲ့အစိုးမရောက်တဲ့ခံစားချက်တွေကိုထွေးပိုက်နိုင်ဖို့ဖြစ်ပါတယ
်ဒီတမိုင်းတွင်အာဆီယံစီးပွားရေးအတိုင်းအဝန်သဘောတူညီမှုကိုမြန်မာသမ္မတဦးသိန်းစိန်ပါဝင်အာဆီယံခေါင်းဆောင်10ဦးတို့လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်စုစုပေါင်းထုတ်ကုန်ဒေါ်လာ 1.6 ထရီလီယံတန်ဖိုးရှိတဲ့လူဦးရေ625သန်းနေထိုင်တဲ့အရှိတောင်အာဆဒေတာအတွင်းဂီနီမြှုပ်နှံမှုနဲ့ကုန်သွယ်ရေးလွတ်လပ်စွာစီးဆင်းစေဖို့လည်းရည်ရွယ်တာဖြစ်ပါတယ်။2016မှာလောနိုင်ငံအနေနဲ့အာဆီယံဥက္ကဋ္ဌဖြစ်တာဝန်ယူရမှာဖြစ်တဲ့အတွက်ကြောင့်လည်းအာဆီယံစီးပွားရေးအတိုက်အဝန်းကြီးရဲ့ကြီးညာချက်ဖော်ဆောင်မှုအတွေ့ပထမခြေလှမ်းကိုတာဝန်ယူရမှာလည်းဖြစ်ပါတယ်။ဒီစီးပွားရေးအတိုက်အဝန်းကြီးရဲ့ရည်ရွယ်ချက်ကိုတော့2025မှာအပြီးဆောင်ရွက်သွားနိုင်လိမ့်မယ်လို့လည်းမျှော်လင့်ထားတာဖြစ်ပါတယ်။ထိပ်သီးညီလာခံနောက်ဆုံးညပြောကြတဲ့မိကုံးရဲ့ညီကုံးမှာမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်ကမြန်မာသမ္မတဦးသိန်းစိန်အနေနဲ့ဒီမိုကရေစီမြန်မာနိုင်ငံတစ်ကိုဥတီဖော်ဆောင်ပေးနိုင်ခဲ့တဲ့အတွက်လည်းခုလိုချီးကျူးလိုက်ပါတယ်
။ I'd like to thank you for your leadership and your friendship and also for steering Myanmar
အစွေတော်ရဲ့ခေါင်းဆောင်မှုအပြင်ဒီမိုကရေစီမြန်မာနိုင်ငံတော်တည်ဖြစ်လာဖို့အတွက်ဥဆောင်ခဲ့မှုတွေလည်းချီးကျူးပါတယ်။နိုင်ငံအတွက်မှန်ကန်တဲ့လုပ်ရဖြစ်တယ်ဆိုတဲ့ခိုင်မာတဲ့ခံယူချက်နဲ့ယုံကြည်ချက်နဲ့လှုပ်ဆောင်ခဲ့တာကိုတွေ့ရပါတယ်။အကဲဆတ်မှုတွေရှိနေပေမဲ့လည်းအောင်မြင်အောင်လှုပ်ဆောင်နိုင်ခဲ့ပါတယ်။နိုင်ငံတကာလူအဖွဲ့အစည်းကြီးမှဝင်ဆက်နိုင်တဲ့မြန်မာနိုင်ငံတော်အသစ်ကိုကိုယ့်နိုင်ငံအတွက်ရောအာဆီယံအတွက်ပါပေါ်ဆောင်ပေးနိုင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ
်။ဒီနေ့မှာပဲအာဆီယံထိပ်သီးညီလာခံမှာတက်ရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကလည်းမြန်မာသမ္မတဦးသိန်းစိန်နဲ့သူတွေ့ဆုံခဲ့တဲ့အကြောင်းနဲ့အောက်ပြစွာကျင်းပခဲ့တဲ့ရွေးကောက်ပွဲတွေလည်းသမ္မတဦးသိန်းစိန်နဲ့မြန်မာနိုင်ငံသားတွေကိုချီးကျူးတဲ့အကြောင်းသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ
်။ Myanmar has just peacefully conducted historic elections on November 8th.
နိုဝင်ဘာလ10ရက်နေ့ကသမိုင်းဝင်ရွေးကောက်ပွဲကြီးကိုငြိမ်းချမ်းစွာကျင်းပနိုင်ခဲ့တဲ့အတွက်သမ္မတဦးသိန်းစိန်နဲ့မြန်မာနိုင်ငံသားအားလုံးကိုကျွန်တော်ဂုဏ်ပြုချီးကျူးခဲ့ပြီးပါပြီ။ရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့သူတွေများပြားတာအပြင်ငြိမ်းချမ်းစွာမဲပေးနိုင်ခဲ့တဲ့အခြေအနေအတွက်ခေါင်းဆောင်နိုင်မှုကိုဂုဏ်ပြုပါတယ်။အာဏာကိုချောချောမွေ့မွေ့နဲ့လွှဲပြောင်းပေးအပ်နိုင်မှုဟာလည်းဒီမိုကရေစီရဲ့ခိုင်မာတဲ့စွမ်းအားတရက်ကိုပြသရောက်ပါတယ်။ရရှိထားတဲ့တိုးတက်မှုတွေကိုခိုင်မာအောင်ပြုလုပ်ရမှာကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံကိုအားပေးကူညီသွားဖို့အစဉ်သင့်ရှိနေပါတယ
်။ကွာလာလမ်ပါမြို့တော်မှာအမေရိကန်သမ္မတဘရက်အိုဘားမားလည်းအမေရိကန်အာဆီယံထိပ်သီးညီလာခံကိုတက်ရောက်ခဲ့ပြီးမြန်မာသမ္မတဦးသိန်းစိန်နဲ့စနေနေ့ကတွေ့ဆုံခဲ့ပြီးရွေးကောက်ပွဲနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ရဲ့ Facebook မှာဖော်ပြထားတာတွေ့ရပါတယ်။ဒါပြင်အာဆီယံညီလာခံဘေးပတ်မှာလည်းဂျပန်ဝန်ကြီးချုပ်ရှင်โซအာဘေနဲ့သမ္မတဦးသိန်းစိန်ဟာခိတတွေ့ဆုံခဲ့ပြီးတမိုင်းတင်ရွေးကောက်ပွဲကိုညှင်းချစွာအောင်အောင်မြင်မြင်ကျင်းပပေးနိုင်ခဲ့တဲ့အတွက်ဂျပန်ဝန်ကြီးချုပ်ကချီးကျူးခဲ့တဲ့အပြင်ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရရှိခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ဦးစီးတဲ့ NLD ပါတီကိုအာဏာချောချောမွေ့မွေ့ဆွဲပြောင်းနိုင်ရေးအတွက်မြန်မာအစိုးရကိုကူညီသွားမယ်လို့ဂျပန်ဝန်ကြီးချုပ်ကပြောဆိုခဲ့တဲ့အကြောင်းလေးကြိုတိုသတင်းမှာဖော်ပြထားတာတွေ့ရပါတယ်ရှင်။